ိုင်းနိုင်ငံပရာချင်ဘူရီခရိုင်ရိုဂျာနာစစ်မှုဆောင်မှာရှိတဲ့တရုတ်လုပ်ငန်းရှင်တဦးပိုင်ဆိုင်တဲ့ဆက်ယုံမှာမြန်မာဆောက်လုပ်ရေးအလုပ်သမား900လောက်ကိုလုပ်အားကလစာ2လမပေးတာကြောင့်ဆန္ဒပြခဲ့ကြတာပါဒီအတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကဂျာဝင်ဆောင်ရွက်ညှိနှိုင်းပေးခဲ့ကြောင်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီအတွက်ဆန္ဒပြမှုကိုတော့ခိတရနာထားတယ်သူလည်းပြောကြပါတယ်ဒီသတင်းကိုတော့ BOE သတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းအလုပ်သမားဝန်ကြီးဖြစ်ဖက်ရချာကီပရာဂန်ကသူဝင်ဤဌာနကတာဝန်ရှိသူတွေကိုတာဝန်ပေးခဲ့ပြီးထိုင်းနိုင်ငံပရာချင်ဘူရီခရိုင်မှာရှိတဲ့လောကလစာနှစ်လစာမရတဲ့မြန်မာဆောက်လုပ်ရေးအလုပ်သမား900ခန့်ဆန္ဒပြမှုကိုဖြည့်ရှင်းပေးဖို့အတွက်တရုတ်ကုမ္ပဏီတာဝန်ရှိသူတွေနဲ့ညှိနှိုင်းစီခဲ့တာပါ။နာမည်ဩဂုတ်လ21ရက်နေ့မှာတော့လောအားကတွေပြန်ပေးဖို့တော့ညှိနှိုင်းနိုင်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်။
အခုတော့ကျွန်တော်တို့ချပီးရတော့တော့ဒီကျွန်တော်တို့အလုပ်သမားတွေဒီကျွန်တော်တို့ဒီထိုင်းဆိုရရဲ့အလုပ်သမားဌာနကနေဆိုဂျာဝင်ဖြစ်စမှုရဲ့အလုပ်ရှင်တွေကျွန်တော်ကြည့်နေမှုရတော့လောလောဆယ်တော့ကျွန်တော်တို့စပီးတော့ကတော့ပေါ့နော်ကျွန်တော်တို့ဒီလောလောဆယ်ပေါ့ကျွန်တော်တို့ရဲ့ဒီအလုပ်သမားတွေရဲ့ဒီဂျက်တလောအစီအစီအောင်မစားဝတ်နေဆိုလို့သူဒီဒီ900ပေါ့နော်ဒါခါတိုင်းလဲသူတို့ခါတိုင်းတစ်ပတ်တစ်ခါ15တစ်ခါလောက်တော့900ထုတ်ပေးလို့အဲ့ဒါကိုသူတို့ပြီးမယ်ပြီးလို့ရှိမှကျန်တဲ့ငွေကိုဆိုတော့ဆော့ဖ်ဝဲခြေကားရည်ဒီ23ရက်နေ့အဲ့မှာပြီးမယ်လို့ကျွန်တော်တို့ညမ်းနေတာပေါ့နော
်အလုပ်သမားတွေဆန္ဒထုတ်ဖော်မှုတွေကိုတော့ရန်နာထားတယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့နောက်ဆုံးပြရတော့ဒီဆန္ဒပြမှုကိုကျွန်တော်တို့ဒီအလုပ်သမားပေါ့ကိုယ်စားလှယ်ပဲပြောမှာပေါ့နော်အဲ့ကိုယ်စားလှယ်နဲ့ညှိနှိုင်းပြီးတော့လောလောဆယ်တော့ဆန္ဒပြမှုခိတရန်နာနေတယ်လို့ကျွန်တော်တို့တားလဲတာပါ
တိုင်းအလုပ်သမားဝန်ကြီးဌာနရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အလုပ်သမားတွေကိုလုံအားကလစာနှစ်လစာပေးဖို့ကြန့်ကြာနေတာကတော့တရုတ်နိုင်ငံမှာရှိတဲ့ကုမ္ပဏီကထိုင်းနိုင်ငံထဲကိုငွေလွှဲပြမှုတွေလုပ်တဲ့အခါမှာကြန့်ကြာမှုတွေရှိနေတာကြောင့်ဂျွန်လကစပြီးအလုပ်သမားတွေကိုလစာမပေးနိုင်ခဲ့တာလို့လည်းဆိုပါတယ်ဒီအတွက်ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကစပြီးတရုတ်ကုမ္ပဏီကတာဝန်ရှိသူတွေအလုပ်သမားချီးကျက်သူတွေကိုတော့ဝင်ပေါက်ထွက်ပေါက်တွေပိတ်ပြီးမြန်မာအလုပ်သမား900ခန့်ကဆန္ဒပြခဲ့တာဖြစ်ပါတယ်လောကလစာနှစ်လစာမပေးထားပေမဲ့ဒီဆောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်တွေကတော့80ရာခိုင်နှုန်းအထိပြီးမြောက်အောင်လုပ်ခဲ့ပြီးပြီလို့လည်းအလုပ်သမားတွေကဆိုပါတယ်အလားတူပဲထိုင်းနိုင်ငံအတွင်းမှာမြန်မာလူသမားတွေဟာလောကလစာတွေမှန်မှန်နာရီအလုပ်ရှင်ကမပေးတာတွေကြောင့်အလုပ်ရှင်ကိုဆန္ဒပြမှုတွေကမကြာခဏဖြစ်ပေါ်ခဲ့ပါတယ်ရှင်